ရသေးတော်မျိုးနဲ့ကအေးအေးနဲ့ဆက်နွယ်မှုရှိတယ်ဆိုပြီးတော့စစ်တပ်ကဖမ်းဆီးခဲ့တဲ့ရွာသား300နီးပါးထဲက48ယောက်ဒုတိယတုပ်ကိုဒီကနေ့ညနေပြန်လွှတ်ပေးခဲ့ပြီးကျန်တဲ့80နီးပါးကိုလည်းဆက်လက်စစ်နေပါတယ်။အေးအေးနဲ့ဆက်ဆက်မှုမရှိဘူးဆိုရင်ပြန်လွှတ်ပေးမယ်အကြောင်းတပ်မတော်ပြောခွင့်ရသူက VOA ကိုပြောပါတယ်။ကြောက်တန်းကျေးရွာကိုတော့တွာလာရေးပိတ်ဆို့ထားဆဲဖြစ်တာကြောင့်စားတောက်ရေးအတွက်အခက်အခဲတွေဖြစ်လာနေပြီးလမ်းဖွင့်ပေးဖို့ရခိုင်ရဟန်းတော်တွေကနေမြခံရဲ့တာဝန်ရှိသူတွေကိုတောင်းဆိုထားတဲ့အကြောင်းနိုင်ကွန်းအိမ်ကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါရသေးတောင်မြို့နယ်ကြောက်တန်းကျေးရွာတွင်မှာမြန်မာစစ်တပ်ကနေထိန်းသိမ်းထားတဲ့ရွာသား50နီးပါးကိုဒီကနေ့ညနေပိုင်းမှာပြန်လွှတ်ပေးလိုက်ပြီးကြံရှိနေတဲ့လူတွေကိုဆက်လက်စစ်ဆေးနေစေလို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွင့်ရဘူမူကြီးဝင်းစောဦးကအခုလိုပြောပါတယ
်ဒီရက်ကြီးအောင်ပြန်လွှတ်လိုက်တယ်88ယောက်ပဲပြန်တော့တာပေါ့ပြန်တော့တပ်မတော်စီစစ်နေတာပေါ့သူတို့လည်းစီစစ်လို့ဟုတ်လားဘာမှမရှိဘူးဆိုရင်ပြန်ဆက်ပြီးမှာပေါ့
ပြီးကြတဲ့မေလ2ရက်နေ့ကအေအေဖွဲ့နဲ့ဆက်ဆက်တဲ့ဆိုတဲ့တန်တရားနဲ့စစ်တပ်ကနေကြောက်တန်းကျေးရွာသား295ဦးကိုစာနေချောင်းမှာထိန်းသိမ်းစားစဉ်တွင်ပြစ်ကတ်မှုဖြစ်ပွားခဲ့လို့6ဦးသေဆုံးပြီးတော့10ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒီပြစ်ကတ်မှုမှာလူအုပ်ကြီးကနေလက်နက်လူယူဖို့ကြံစီလို့ပြစ်ခတ်ရတယ်လို့စစ်တပ်ပြောခွင့်ရသူတွေကပြောပေမဲ့ဒေသခံတွေကတော့အကြောင်းမဲ့ပြစ်ခတ်တယ်လို့တန်ရရှိနေပါတယ်။မေလ3ရက်နေ့ကတော့ထိန်းသိမ်းထားတဲ့ကြောက်တန်းရွာသားတက်ကြီးပိုင်းနဲ့ဝန်ထမ်း126ဦးကိုပထမတုပ်အနေနဲ့စစ်တပ်ကပြန်လွှတ်ပေးပါတယ်။အခုလိုပြဿနာဖြစ်နေတဲ့ရခိုင်ပြည်နယ်ရသိတောင်မြို့နယ်ကြောက်တန်းကျေးရွာဘက်တွာလာရေးပိတ်ပင်ထားတဲ့အခြေအနေကြောင့်ကျေးရွာသားတွေစားဝတ်နဲ့ရေခက်ခဲဖြစ်နေကြပြီလို့ဒေသခံတို့ကပြောပါတယ
်။ဒါကအခုဒီလိုနဲ့ရထင်းမှာရောက်နေရတာအပြင်ကတရားလိုက်ရတခုလုံးတိုက်ထားတာအဲဒီပြည်ပနေရဒီနေ့ဒီကျောင်းမပြင်းကိုမထရဘူးကျမ်းမရင်းနဲ့တော့လို့ဆေးဆံပြရရဲ့ကျေးရွာလာခြင်းပုံမှန်ကြနေရတဲ့လူတွေပြတော်လုံးဝမတော်တာတာတော့ဖြစ်ဖြစ်နေကြတာပြောလို့ရတယ်။ရှင်းရှင်းလင်းလင်းကြားပြီးရထင်းမှာ
ဒါပြင်ကြောက်တန်းရွာသားတွေဖုံးဆက်တွေအသုံးပြုခွေးကိုလည်းကတ်တတ်ထားတယ်လို့အစိုးရရွာသားကဆက်ပြောပါတယ်
။နောက်ပြီးဖုံးလို့မကြောက်ဘူး။ဖုံးပြောတာကြားနေချင်းလည်းဖုံးကိုပြိမ့်နေသေးတယ်ပြောတယ်။အဲဖုံးကိုဆက်ဆက်ကြည့်ကျွန်တော်ဟောထားကြတယ
်။ပြိပကဖြစ်ပွားရကြောက်တန်းကျေးရွာဘက်ကိုကတ်တတ်မှုတွေကြားကပဲမနေ့ကဧပြီလ9ရက်နေ့ကစီကံသိန်းသိန်းကြီးရဟန်းတော်ဖွဲ့စစ်တွေကဆရာတော်ကြီး9ပါးကနေတွားရောက်ခဲ့ရမှာရွာသားတွေတွားလာရေးကိုမပိတ်ပင်ဖို့နေမြခံတတ်မတော်ကြီးကဲကိုတောင်းဆိုခဲ့ကြောင်းအောင်မြေကုန်းဆရာတော်ဥဆန္ဒဝါရကအခုလိုမိတ်ပါတယ
်တောလာခွင်အဲ့ဒါမပေးဘူးသူတို့လေအဲ့ဒါကိုဘုန်းကြီးတို့ပြန်ပြီးတော့ပြောတယ်ဒီရွာကလူတွေကိုတောလာခွင်မပေးရင်သူတို့စားဝတ်နေရတဲ့အခက်အခဲရှိမယ်အဲ့ဒါကိုတောလာခွင်ပေးပါဦးဆိုတော့ပြောမှုကြီးကပြောပါလေသူတို့စစ်ချင်နေတဲ့ကာလအတွင်းမှာမထင်မှတ်တဲ့ပြဿနာတွေရောပြီးတော့ဒီရွာကလူတွေနဲ့ရောပြီးတော့ပါလာမှာစိုးလို့တပည့်တော်တို့ကဒီလိုစစ်ချင်နေတဲ့ကာလမှာစားထားရတယ်ဆိုပြီးတော့အဲ့လိုပြောတယ
်အနောက်ဘက်တိုင်းစစ်တနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစောဦးကတော့ရွာသားတွေသွားလာရေးကိုပိတ်ပင်ဟန့်သားတာမျိုးမရှိကြောင်းပြောပါတယ
်ဒီဟာနဲ့ပတ်သက်မှုမရှိတဲ့လူတွေဆိုလို့ချင်းသူရဲ့လုပ်ငန်းကနေလုံးစားရှိရင်ဟာလာတကယ်မဲ့တော့ကျွန်တော်တို့ကဘာမှပုံမတော့ဘူးမတော့ဘူးဘာမှကန့်တက်တာမရှိဘူး
ဒီကနေ့မှာစီကံသိသိရေးရဟန်းတော်ဖွဲ့စစ်တွေအပါဝင်ရခိုင်ပြည်နယ်တွင်းထင်ကြရဆရာတော်တွေကိုမှုစားပြီးတော့ရခိုင်ပြည်နယ်တွင်းမှာဖြစ်ပွားနေတဲ့စီရေးပဋိပက္ခအခြေအနေနဲ့ပတ်သက်လို့တွေ့ဆုံဆွေးနွေးပွဲတရားကိုစစ်တွေမြို့မှာကျင်းပခဲ့ပါတယ်။ဒီတွေ့ဆုံပွဲပြီးစစ်ရဆဲရေးနဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးချက်တွေကိုနိုင်ငံတော်အကြီးအကဲတွေထံတောင်းဆိုခဲ့တယ်လို့အောင်မြင်ကုန်းဆရာတော်ဥဆန္ဒဝါရကအခုလိုဆက်မိတ်ပါတယ
်။စစ်ပွဲတွေနဲ့အဖြစ်မရှာပေးညီကြမ်းရေးစစ်ပွဲဝိုင်းမှာဖြေရှာကြဖို့ဒီချက်ကမုန်းရပြီးပြီးလာတဲ့အတွေ့ဒီစစ်ပွဲဆောင်လူမှုကိုဒီနေရာပြန်ရောက်ပြီးတော့နေရာဆိုင်ကျွန်းတွေကိုလောက်ကစားနိုင်ဖို့အတွက်နိုင်ငံတော်အစိုးရကအများဆုံးဆောင်ရွက်ပေးဖို့ဆိုတာကိုလည်းဘုန်းကြီးတို့တောင်းဆိုတော့မယ်အချက်တစ်ချက်ဆုံးဖြတ်ကြရတယ်
လက်ရှိရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့အေအေလက်နက်ကင်ဖွဲ့တွေကြားစစ်ရေးသိမ်းမှန်နေဆဲဖြစ်တယ်လို့တိုက်ပွဲဖြစ်စဉ်တွင်အရသားတွေထိခိုက်မှုတွေပုံမှန်များပြားလာနေပါတယ်။တိုက်ပွဲဖြစ်ပွားရဒေသကစစ်ဘေးရှောင်ဥယျာဉ်35,000ထိတိုးပွားနေပြီးဒုက္ခသည်တွေရဲ့စားဝတ်နေထိုင်ရေးဆက်ခဲနေတယ်လို့လည်းဒေသခံလူမှုကူညီရေးဖွဲ့တွေကပြောပါတယ်ခင်ဗျာ။